ထိုင်းနိုင်ငံတက်ပြည်နယ်နဲ့နီးတဲ့ကန်ဖဲဖက်ပြည်နယ်ထဲမှာမြန်မာနိုင်ငံသားတွေကိုလူကုန်ကူးတွေကတင်ဆောင်လာတဲ့ကားတစ်စီးတောက်ချာနေညကတိတ်မောက်တာကြောင့်တေဆုံးထဏ်ရာရမှုရှိပါတယ်။မအေးအေးမှပြောပြပေးပါမယ်ရှင်
။ထိုင်းမြန်မာနယ်စပ်မြဝတီမဲဆောက်လမ်းကနေတရားမဝင်ရောက်လာတဲ့မြန်မာနိုင်ငံသား60တဲ့မင်းဲကိုလူမာကိုသမားတွေကကားမစီးနဲ့တယ်ဆောင်လာခဲ့တာပါ။မဲဆောက်ကနေတယ်ဆောင်လာပြီးမှတော့နိုင်ဝက်ခန့်ကားစီးခဲ့ရပြီးတော်ထဲမှာနှစ်ရက်လောက်လမ်းလျှောက်ခိုင်းခဲ့တယ်လို့ဆိုပါတယ်။ဒီနောက်မှာတော့တောင်ကြားလမ်းတစ်ခုမှာကားနှစ်စီးကလာပြန်ကြိုခဲ့ပြီးတစ်စီးကတော့တောင်ကြားမှာပဲတိတ်မောက်ခဲ့ပါတယ်။ဒီဖြစ်စဉ်ကြောင့်မြန်မာနိုင်ငံသား3ဦးသေဆုံးပြီး4ဦးဒဏ်ရာပြင်းထန်စွာရခဲ့တယ်ဆိုပြီး AAC မဟာမိတ်အဖွဲ့ကအလို့သမားရေးတက်ကြွလှုပ်ရှားသူကိုရဲမင်းကအခုလိုပြောပြပါတယ်
။မြန်မာနိုင်ငံသား4ဦးဒဏ်ရာရပြီးတော့3ဦးအဲဒီကားတိတ်မောက်မှုဖြစ်တဲ့နေရာမှာပဲသေဆုံးသွားတဲ့ဖြစ်စဉ်ဖြစ်တာပါ။ဒီကားမမောက်တဲ့လူတွေကိုကြတော့လာဆုံးပြစ်သွားတာပေါ့ဆက်မပို့တော့ပဲနဲ့ဆုံးပြစ်သွားတာအဲဆုံးပြစ်သွားတဲ့လူတွေကနေပြီးတော့ကျွန်တော်တို့ဆက်တွေ့လာတာဖြစ်ပါတယ်တခြားသောဒီလူတွေ73ဦးလောက်လဲတရားနေခြင်းရတယ်လို့သိရတယ်အဲ့ဒီကတည်ဆုံးသွားတဲ့မျိုးသမီးရဲ့မျိုးသမီးတူရဲ့ဟိုခင်ပွင့်ဖြစ်သူပေါ့နော်သူရဲ့မျိုးသားကလည်းကျွန်တော်တို့စီကိုပုံဆက်တွေ့ပြီးတော့ဒါအခုဒီတောင်းခံတာတွေဟိုလှုပ်ဆောင်လာပါတယ်အဲဖြစ်စဉ်ကတော့ညဘက်လို့ပြောရမှာပေါ့နော်ညဘက်အချိန်မှာအဲ့ဒီသူတို့လာကြိုတဲ့ကဲကမောက်တဲ့ဖြစ်စဉ်ပ
ါလူမကိုသမားတွေဟာလူ60ခန့်ကိုကားနှစ်စီးနဲ့လိုက်ပါစေခဲ့ပြီးကားပေါ်မှာလူတွေကိုအပြည့်တင်ဆောင်လာခဲ့တာပါကားပေါ်မှာအားလုံးထိုင်လိုက်လာဖို့အတွက်မဆက်တဲ့အတွက်ကားပေါ်မှာမတက်ရက်လိုက်ပါခဲ့ရပြီးသူတို့ကတော့အပေါ်ကနေပလတ်စတစ်အမဲစာတွေနဲ့အုပ်ပြီးခေါ်လာခဲ့ကြတယ်ဆိုပြီးကားတိမ်မမှုမှာပါဝင်တဲ့မြန်မာရွှေပြောင်းလူသမားတွေကပြောပြပါတယ်တောင်ကြားမှာကားတိတ်မှမှုဖြစ်ပြီးတဲ့နောက်ဒံယာရလူနာတွေနဲ့အတူပါလာတဲ့23ဦးပါတဲ့အုပ်စုကိုကားမောက်တဲ့နေရာကနေခေါ်လာပြီးရာဘာတော်ကြီးကတော်လန်တနေရာမှာစွန့်ပစ်သွားခဲ့တာကြောင့်ဒံယာရသူတွေဟာအချိန်မီဆေးရုံပုံခင်မရပဲတေဆုံးခဲ့ရတယ်ဆိုပြီးတေဆုံးသူတို့ရဲ့ခင်မုန်းဖြစ်သူကပြောပြပါတယ
်ကျွန်တော်23ရထားခဲ့တဲ့ကျွန်တော်တို့လူနာတွေမတည်ပြင်းနဲ့တည်ရတယ်သူတို့အစ်လူတွေမပို့ပဲနဲ့လူကောင်းတွေမပို့ပဲတနေရကျွန်တော်တို့လူနာတွေဖြစ်နေတဲ့လူတွေသူတို့ပို့ခဲ့တယ်လို့မတည်ပြီးမသိဘူးဆေးရုံကားလာမှဆိုကျွန်တော်တို့ဘာမှမသိနေတော့ line နဲ့မမိဘူးပြင်ညာရောက်ကျွန်တော်တို့မသိဘူးလေအဲ့ဒါကိုလှုပ်ချင်သူတို့လက်ဝါးလေးလူတွေတော့တင်သွားတယ်ကျွန်တော်ကြည့်ရတယ်ဆေးရုံကားလာမှဆိုရလာကျွန်တော်ဆောက်လာနေနေဖိုးပန်းကြီးချော့တာသုံးလုံးတော့သိပါကျွန်တော်မိန်းမလည်းဆောင်းသွားပြီကျောင်းတကယ်ကျင်းမိန်းမလည်းဆောင်းသွားပြီကျွန်တော်တကယ်ကျင်းနေသေးတယ်သုံးလုံးပြီတန်ရရရန်နဲ့လူက၄ရောက်အကျိတ်နေတော့အော်ကြီးခံစားနေရတယ်
တရားရသူတွေပါတဲ့လူ23ဦးကိုရာဘာတော်နီမှာစွန့်ပစ်ခဲ့တာကြောင့်မနေ့လင်းတဲ့အချိန်မှာထိုင်းကျေးရွာသားတွေကသတင်းပေးတဲ့အတွက်ထိုင်းရဲတွေရောက်ရှိလာပြီးစစ်ဆေးမင်းမြန်းခဲ့ပြီးတဲ့နောက်တိတ်ဆုံးသူတွေနဲ့တရားရသူတွေကိုခေါ်ဆောင်သွားခဲ့တယ်လို့ဆိုပါတယ်။ကျန်တဲ့သူတွေကိုတော့အနီးနားကဖုံးတော်ကြီးကျောင်းမှာထားခဲ့ပြီးကိုဗစ်ကပ်ရောဂါစစ်ဆေးတာအပြင်လူကုန်ကူးမှုဖြစ်စဉ်ကိုအသေးစိတ်စစ်ဆေးနေတယ်လို့လည်းကိုရဲမင်းကပြောပြပါတယ်။ထိုင်းနိုင်ငံထဲကိုအော်တိုဘာလကုန်ထိတရားမဝင်ရောက်လာသူ3000ကျော်ရှိတယ်လို့လည်းထိုင်းရနာပိုင်းတွေကိုကိုကာပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။နေ့စဉ်လည်းလူအစုလိုက်ပြုံလိုက်ဖမ်းမိနေတဲ့အတွက်ထိုင်းရနာပိုင်းတွေကတပ်ပြည်နယ်အပါအဝင်ပြည်နယ်10ခုကိုလုံခြုံရေးတိုးပြီးချထားပါတယ်ရှင်။